ောက်ဆုံးကျွန်တော်မေးချင်တာကတော့မြန်မာနိုင်ငံမှာအခုရွေးကောက်ပွဲအနိုင်ရရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာသံကကဘာမှာပါအင်မတန်ပေါ်လွင်ထင်ရှားတဲ့ဒီမိုကရေစီမိရှုဆောင်သူဖြစ်ပါတယ်ဒီမိုကရေစီအရေးအတွက်သူဟာစံနမူနာပြခေါင်းဆောင်သူဖြစ်ပါတယ်ဒီလိုပုဂ္ဂိုလ်သူမြန်မာနိုင်ငံအစိုးရအဖွဲ့ချုပ်ခေါင်းဆောင်ဖွဲ့စည်းလာမယ်ဆိုရင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြမ်းဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအာဏာပြအုပ်ချုပ်ရေးကိုကျဉ်းသုံးနေတဲ့နိုင်ငံတွေအနေနဲ့ဘယ်လိုသဘောထားကြမလဲလို့ထင်ပါစေခင်ဗျာ
Well, I can't speak for the NLD-led government in Myanmar. But what I can say is that there are definitely those within ASEAN that believe issues of democracy and human rights are very important for the
NLD ဥဆောင်တဲ့အစိုးရကိုစားတော့ကျွန်တော်မပြောနိုင်ပါဘူး။ဒါပေမဲ့ကျွန်တော်ပြောတဲ့တာကတော့အာဆီယံထဲမှာဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စဟာတိတ်ပြီးတော့အရေးကြီးပါတယ်ဆိုတာပါ။အငင်းပွားစရာကိစ္စတွေလည်းဖြစ်ပါတယ်။အဖွဲ့အစည်းတစ်ခုလုံးအနေနဲ့လမ်းကြောင်းမှန်ကိုရွေးနေတာတော့တွေ့ရပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကလူ့ခွင့်ရေးဆိုင်ရာအခြေခံမူပေါင်းတွေချမှတ်ခဲ့ကြပါတယ်။ပိုးပြီးတော့အရေးကြီးတာကတော့ဒေတာရင်းနိုင်ငံတွေအချင်းချင်းကြားမှာဒီမိုကရေစီပုံမှုထွန်းကားရေးလူခွင့်ရေးပုံမလေးစားလိုက်နိုင်ရတဲ့အတွက်တယောက်ကိုတယောက်တွန်းအားပေးကြတာတော့ပိုးပြီးတော့ထိရောက်မှုရှိမယ်လို့ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာပြီးတော့အာဆီယံနိုင်ငံတွေကြားတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူခွင့်ရေးလေးစားလိုက်နိုင်ရတဲ့အတွက်ခွန်အားတရဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဒါပေမဲ့ဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအထူးသဖြင့်ဒီမိုကရေစီကိုဆန့်ကျင်တဲ့အနာပြအုပ်ချုပ်ရေးကိုကျင့်သုံးနေတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေရဲ့အုပ်ချုပ်သူလူထမ်းစားအစိုးရတွေအနေနဲ့ရောဒီမြန်မာနိုင်ငံရဲ့ရှေ့ဆောင်လမ်းပြမှုဒီမိုကရေစီရေးထိုးဖောက်လာမှုကိုဘယ်လိုတုံ့ပြန်မလဲဆိုတာလည်းပြောပါဦးခင်ဗျာ
Well again it's difficult for me to tell what the new government will do but I think that
အစိုးရတွေဘက်ကဘာတွေလုပ်လာမလဲဆိုတော့ကျွန်တော်အနေနဲ့ပြောရတာခက်ပါတယ်ဒါပေမဲ့ကျွန်တော်ပြောနိုင်ပါတယ်တချို့ဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေကတော့ကြိုက်ကြမှာမဟုတ်ပါဘူးဒါပေမဲ့ဒီကိစ္စဟာအာဆီယံတစ်ဖွဲ့လုံးအနေနဲ့လက်ခံလာကြရမယ့်ကိစ္စပါပဲမြန်မာနိုင်ငံမှာအစိုးရတက်လာတာပဲဖြစ်ဖြစ်မကြသေးခင်ကအင်ဒိုနီးရှားမှာဒီမိုကရေစီစနစ်အလုတ်ဖြစ်လာတဲ့ကိစ္စပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားလာတာပဲဖြစ်ဖြစ်ဒါဟာအခြေတင်ပြောနေကြရတဲ့ကိစ္စဆိုတာလေလက်တွေ့ဖြစ်ထွန်းလာတဲ့ကိစ္စပါအာဆီယံဟာပြဿနာတွေကိုထိတ်တိတ်ရင်မဆိုင်မင်းနဲ့ဖြေရှင်းတဲ့အဖွဲ့အစည်းတစ်ခုပါဒါကြောင့်မြန်မာနိုင်ငံဒါမှမဟုတ်နိုင်ငံတစ်ခုခုဒီမိုကရေစီဖြစ်ထွန်းသွားရင်အာဆီယံအတွင်းနေသားတကျဖြစ်လာမှာလည်းဖြစ်ပါတယ
်ကျွန်တော်တခုသတိထားမိတာမေးရရင်ဒီနေရာမှာ NLD မြန်မာနိုင်ငံမှာရွေးကောက်ပွဲနိုင်တော့အာဆီယံနိုင်ငံတွေက NLD ကိုသလောင်းဒေါအောင်ဆန်းစုကြည်ကိုသလောင်း congratulate လုပ်ကြတာချီးကျူးဂုဏ်ပြုကြောင်းစကားပြောတာကျွန်တော်မတွေ့ရပါဘူးသမ္မတဥသိန်းစင်အစိုးရကိုပဲသူတို့ကရွေးကောက်ပွဲအောင်အမြင်အောင်ကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုပါတယ်ဆိုပြီးတော့အဲ့လိုတွေ့ရပါတယ်။ဒါဟာသူတို့အနေနဲ့ NLD နိုင်တာကိုဘဝင်မကြလို့လို့ယူဆရင်မှန်တယ်လားခင်ဗျာ
။ Well, you know, the organization as a whole and the individual countries of ASEAN did congratulate the government.
အာဆီယံအဖွဲ့အစည်းတစ်ခုလုံးအနေနဲ့ရောအဖွဲ့ဝင်နိုင်ငံတစ်ခုချင်းအနေနဲ့ပါမြန်မာနိုင်ငံမှာရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်မြန်မာအစိုးရနဲ့နိုင်ငံကိုချီးကျူးဂုဏ်ပြုစကားပြောကြပါတယ်ဒါဟာပိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဖြစ်စဉ်တရက်မှာဘယ်သူရှုံးနေဘယ်သူနိုင်နေဆိုတာတဲ့ဒီမိုကရေစီဖြစ်စဉ်ကပိုးပြီးတော့အရေးကြီးပါတယ်ဒီရွေးကောက်ပွဲဖြစ်စဉ်ဟာဒီမိုကရေစီလမ်းကြောင်းမှာအရှိကိုရွေးနေတယ်လွတ်လပ်ပြီးတော့တရားမျှတမှုရှိတယ်ရလက်ကိုလက်ရှိအစိုးရကအတိမတ်ပြုတယ်လက်ခံမယ်ဆိုရင်ဒီဖြစ်စဉ်အတွက်နိုင်ငံတစ်ခုလုံးကိုချီးကျူးဂုဏ်ပြုဖို့ကပိုးပြီးတော့ရေးကြည့်ပါလေ
။နောက်ကျွန်တော်မေးချင်တဲ့ကိစ္စတစ်ခုကတော့တောင်တရုတ်ပင်လယ်ကိစ္စဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာနယ်မြေအငင်းပွားမှုတရုတ်နိုင်ငံတစ်ဖက်ကျန်အာဆီယံနိုင်ငံတွေအစည်းအဝေးကလည်းပဲဒါအငင်းပွားမှုတွေဖြစ်နေရပါတယ်။ဒီအရေးမှာမြန်မာနိုင်ငံဟာသူစိတ်ပြီးတော့ဘက်လိုက်မှုကင်းရှင်းအောင်ရပ်တည်ဖို့ကြိုးစားတယ်ဆိုတာကိုတွေ့ရပါတယ်။ဒါပေမဲ့တချို့နေရာတွေမှာဘလိုက်မှုကင်းမဲ့အောင်ရပ်တည်တယ်ဆိုတာနဲ့တရုတ်ဘက်ကိုပါကျင်တဲ့သဘောတွေ့ရတယ်လို့လူတိုင်းကဆုံးသတ်ကြပါတယ်လူလည်းတွေ့ကြရတာဖြစ်ပါတယ်ဆိုတော့အခုခါမှာ NLD ခေါင်းဆောင်နဲ့အစိုးရတနည်းအားဖြင့်ဒီမိုကရေစီအစိုးရမြန်မာနိုင်ငံမှာတက်လာမယ်ဆိုတော့ဒီတောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုအင်အားချိန်ခွင်ကြီးဟာတမျိုးတမျိုးပြောင်းလဲသွားနိုင်တယ်လို့ထင်ပါသလားခင်ဗျာ
Well, I think obviously this issue of the South China Sea affects all the countries of ASEAN in one way or another. And while Myanmar and some of the other countries may not be claimants,
I think this issue is very important. The issue of the South China Sea is very important. The issue of the South China Sea is very important. The issue of the South China Sea is very important. The issue of the South China Sea is very ASEAN data တွင် ညီညာရေးနဲ့ တည်ငြိမ်မှုကို ပါ ထိပါး လာစေနိုင်တဲ့ ပြဿနာပါ 2014 ခုနှစ်မှာ ASEAN ဥက္ကဋ္ဌဖြစ်တော့က ဒီ ပြဿနာကို နီးမှန် လမ်းမှန် အတိုင်း မဖြစ်မနေ ကင်တွယ်ခဲ့ရပါတယ် ဒါဟာ အမတန် ကောင်းတဲ့ လုပ်ရပ်ပါ ကွဲပြားတဲ့ အမြင်တွေ အယူအဆတွေကို ထိန်းညှိနိုင်တယ် ဆိုတာကို ပြသတာပါ ASEAN ဥက္ကဋ္ဌအနေနဲ့ တရုတ် ကြီးဆုံးမှုပေါ် ASEAN ကလည်း စိုးရိမ်နေ ဆိုတာကို ပြသနိုင်ခဲ့ပါတယ် ဒါကို ကြည့်လိုက်ရင် မြန်မာ နိုင်ငံဟာ နိုင်ငံခြားရေး ကိစ္စတွေမှာ မှန်မှန်ကန်ကန် ယက်တီ ဆောင်ရွက်တယ် ဆိုတာကို ပြသပြီးသားပါ တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့နောက်ထပ်အရေးကြီးတဲ့ကိစ္စတစ်ခုကဒီအရေးမှာအာဆီယံနိုင်ငံတွေလည်းအများပြပါဝင်ပတ်သက်နေလို့ဒါဟာအင်အားသုံးတဲ့ပြည်ပခတ်တစ်ခုဖြစ်မလာစေရေးပဲဖြစ်ပါတယ်ဒီအတွက်အာဆီယံစည်းလုံးညီညွတ်ရေးအင်အားခိုင်မာရေးဟာမြန်မာနိုင်ငံအတွက်လည်းအရေးကြီးပါတယ်ကျန်အာဆီယံနိုင်ငံတွေနဲ့သဘောတူညီမှုရရှိဖို့လည်းလိုအပ်ပါတယ်နောက်တစ်ခုကနိုင်ငံခြားဆက်
ရတဲ့လူမြင်ခဲ့ကြတာပါဆိုတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစွဲတက်လာတဲ့အခါမြန်မာနိုင်ငံသိပ်ပြီးတော့အနောက်လူလာတယ်အမေရိကန်လူလာတယ်ဆိုတဲ့သဘောမျိုးနဲ့စုမြင်ချင်းခံလာရလိမ့်မယ်လို့လည်းဒါယူဆကြပါတယ်အဲ့ဆိုဒီလိုဥရောပရောအမေရိကန်ပြည်ထောင်စုနဲ့စိတ်နီးစပ်သွားတဲ့အပေါ်မှာတရုတ်ရဲ့စိုးရင်ပူပန်မှုကဘယ်လောက်ထိကြီးထွားလာနိုင်တယ်ထင်ပါလဲခင်ဗျာ
Well, you know, look, I think that Myanmar, like any country, is going to craft a foreign policy that pursues its own interests. And, you know,
မြန်မာနိုင်ငံကလည်းတခြားနိုင်ငံတွေနီးတူပါပဲ။နိုင်ငံသားရေးမူဝါဒကိုသူ့ရဲ့အကျိုးစီးပွားအတွက်မှန်မှန်ကန်ကန်ကျင့်သုံးရမှာပါ။ NLD အနေနဲ့ကွဲလဲတဲ့အမြင်ယူဆရှိမယ်ဆိုတာတော့သိတာပါပဲ။ဒါပေမဲ့မြန်မာနိုင်ငံဟာအိနီးချင်းနိုင်ငံတွေနဲ့တင့်မြအောင်နေထိုင်ဖို့လိုအပ်ပါတယ်ဆိုတာကတော့ NLD ကောင်းကောင်းသဘောပေါက်ပါတယ်။ဒါမှတိုင်းပြည်အတွက်အကျိုးရှိမှာပါ။တိကျတဲ့နေဆက်ပြဿနာတချို့ကတော့ထိုင်း၊ဘင်္ဂလားဒေ့ရှ်၊တရုတ်တို့နဲ့ရှိနေပါတယ်။ဒါပေမဲ့လည်းဒီနိုင်ငံတွေအပါအဝင်အားလုံးကအပြူသဘောဆက်ဆံဖို့လိုလားမှာပါ။ဆိုတော့ဒီလိုတရုတ်အပါအဝင်အိနီးချင်းနိုင်ငံတွေနဲ့အပြူသဘောဆက်ဆံတာဟာအမေရိကန်ပြည်အောင်စုအတွက်ရောဥရောပအတွက်ပါပြဿနာမရှိဘူးလို့ထင်ပါတယ်။
ဟုတ်ကဲ့ကျွန်တော်ကတော့အနောက်နိုင်ငံတွေနဲ့တရုတ်အကြားအာဆီယံနဲ့တရုတ်အကြားစသဖြင့်ဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာပြောခဲ့ကြပြီးပါပြီအခုကျွန်တော်မိုက်ကယ်ကိုဆက်ပြီးတော့မေးချင်တာကမြန်မာနိုင်ငံရဲ့အင်အားကြီးအင်ဒီယန်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယအကြားမြန်မာနိုင်ငံအနေအထားဖြစ်ပါတယ်အခုကျတော့တရုတ်ကောအိန္ဒိယရောမြန်မာနိုင်ငံကိုနှစ်နိုင်ငံလုံးကဒါသူတို့နဲ့ပူးပြီးတော့ရင်းနှီးစည်းကျင်တဲ့ဆန္ဒရှိရတယ်ဒီနေ့မှာပဲတရုတ်နဲ့အိန္ဒိယတို့ဟာလည်းသိပ်ပြီးတော့တနင်္ဂနွေနေ့တန်ငါပနာစားတဲ့နိုင်ငံတွေတော့မဟုတ်ပါဘူးဆိုတော့ဒီနိုင်ငံအကြားမြန်မာနိုင်ငံရဲ့ယက်တိချက်မြန်မာနိုင်ငံအပေါ်မူတည်ပြီးတော့ဒီနိုင်ငံဆက်ဆံရေးတွေကိုလည်းဘယ်လိုဖြစ်လာမလဲဆိုတာသုံးသပ်ပါဦးခင
်ဗျ Yeah well, again I think this is very much a similar issue I think that Myanmar is going to want to have good relations with all of its neighbors and its two biggest neighbors
ဒါကလည်းအဲ့ဒီသဘောပါပဲအိန္ဒိယနိုင်ငံကြီးနှစ်ခုစလုံးနဲ့ကောင်းကောင်းမွန်မွန်ဆက်ဆံမှုအရေးကြီးပါတယ်။တရုတ်နဲ့ဆက်ဆံရေးဟာအိန္ဒိယနဲ့ဆက်ဆံရေးနဲ့ကွဲလွဲပြီးတော့တရားပြတ်တန်ရက်တွေရှိနေတယ်ဆိုတာသိကြပါတယ်။နှစ်ဖက်စလုံးနဲ့ပြည်လည်အောင်တော့လုပ်အောင်မှာပါပဲ။မြန်မာနိုင်ငံကိုနိုင်ငံရေးစီးပွားရေးအရတကားဖွင့်လိုက်တဲ့အတွက်မြန်မာနိုင်ငံအတွက်အကျိုးရှိတယ်လို့တရုတ်အတွက်ကောအိန္ဒိယအတွက်ပါအကျိုးရှိစေမှာပါ
။ဟုတ်ကဲ့ကျွန်တော်ညီကုန်းချုပ်အနေနဲ့မေးချင်တဲ့မေးခွန်းတကယ်တော့မကကျွန်တော်ဒီမေးခွန်းကိုအစောပိုင်းကမေးခဲ့တင်ပါတယ်။အဲ့ဒါဘာလဲဆိုတော့မြန်မာနိုင်ငံဟာဒေသရင်းမှာဒီမိုကရေစီဖြန့်ချီနိုင်တဲ့တနည်းအားဖြင့်ဒီမိုကရေစီရဲ့နောက်ဆုံးခြေကုပ်စခန်းတစ်ခုဆိုတဲ့အနေအထားထိတချင်ချင်းမှာရောက်လာနိုင်တယ်လို့ထင်ပါသားခင်ဗျာ
Yeah I you know what I think that it's too early to tell I think that we are just at the beginning of the process
ငါတို့ပြောဖို့အချိန်စောသေးတယ်လို့ထင်ပါတယ်အခုချိန်မြန်မာနိုင်ငံမှာစတင်ပွင့်လင်းလာတဲ့အစောပိုင်းကာလပဲရှိပါသေးတယ်ပြုပြင်ပြောင်းလဲရေးအစပဲရှိပါသေးတယ်အတွင်ကူးပြောင်းတဲ့နိုင်ငံတိုင်းဟာဒီမိုကရေစီတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးထွန်းကားရေးတွေလူ့အဖွဲ့အစည်းတွေမှာအမြင့်တွယ်ဖို့အတွက်အချိန်အကြာကြီးယူရပါတယ်မြန်မာနိုင်ငံဟာလည်းအဲ့ဒီအဆင့်ကိုရောက်ဖို့အတွက်နှစ်အတော်ကြာစောင့်ရပါလိမ့်ဦးမယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံဟာလည်းအရှိတောင်အာရှအတွက်ဒီမိုကရေစီစံပြနိုင်ငံတခြားနိုင်ငံတွေအားကျစရာနိုင်ငံဖြစ်လာမယ်လို့ယုံကြည်ပါတယ်အခုတော့ဖိလစ်ပိုင်တို့အင်ဒိုနီးရှားတို့ဟာအဲ့ဒီလိုစံပြတွေဖြစ်နေပါပြီမြန်မာနိုင်ငံမှာလည်းအမတန်ကောင်းမွန်တဲ့အစပြုံးမှုကိုလှုပ်ဆောင်နေပါပြီ
ဟုတ်ပါတယ်ဒီလိုအကြစရာစံနမူနာယူစရာဖြစ်လာတယ်ဆိုတာဟာလူလူအတွက်မှန်ပါတယ်ဒါပေမဲ့အနာပြအုတ်ထုတ်နေတဲ့အဲ့ဒီလူလူအပေါ်မှာစိုးမိုးနေတဲ့အစိုးရတွေကတော့ဒီလိုဖြစ်လာတာကိုကြိုက်ပါမလားခင်ဗျာ
Yeah, well, I think that that's right, and I think that what they've shown, what Myanmar's experience of the last few years has shown is that.
Mama, you mean I'm going to make a decision? Ha, Bangu, piata lagi dari sura, tempi itu lanjut mana ya? Post tahun ni ama demokrasi mahu te kongsang way ini nile, bawah ni nile sura cepa we. Di lanjut mana gua yuce lagi dah, pun lemu lanjut gua yuce lagi dah. Nasun tenye mah luaran tu jauh piatun si mepi sema.ဒါဟာအခုဖြစ်ထွန်းနေတဲ့မြန်မာနိုင်ငံရဲ့အတွေ့အကြုံကတင်ယူနိုင်တဲ့သင်ခန်းစာပါ။အာဆီယံနဲ့တကွကမ္ဘာတစ်လောကနိုင်ငံတွေကပါနှစ်သက်သဘောတူကြပါပါ။